မေလ3ရက်ကိုကမ္ဘာလုံးဆိုင်ရာစာနယ်ဇင်းတို့လက်ခွဲအထိမ်းအမှတ်နေ့ဖြစ်သတ်မှတ်ထားပါတယ်မြန်မာနိုင်ငံမှာတော့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကသတင်းသမားတွေကိုပြစ်မှတ်ထားအကြမ်းဖက်နေနေတဲ့ကြားကသူတို့တွေအနေနဲ့စွန့်စားသာသတင်းယူနေရကြောင်းအမျိုးသမီးဓာတ်ပုံသတင်းတော့မတ်ငိမ့်စုဝေကျော်စိုးကပြောပါတယ်ရန်ကုန်မှာဖေဖော်ဝါရီလကုန်မလန်းကစပြီးစစ်ကောင်စီကဆန္ဒပြသူတွေကိုပြစ်ကတ်ဖြိုခွဲနေတဲ့သတင်းမှတ်တမ်းဓာတ်ပုံတွေကိုနိုင်ငံတကာသိအောင်တက်ဆွန့်ဆန်ပြရယူခဲ့တဲ့မတ်ငိမ့်စုဝေကျော်စိုးရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
။ဆီယနာသိမ်းပြီးနောက်ပိုင်းမှာညီမတို့ဒီဓာတ်ပုံသတင်းတောက်တီရဲ့စွန့်စားမှုတွေပေါ့တကယ်ကိုချစ်ချစ်မိမိနဲ့ဟိုဖော်ပြနိုင်အောင်လို့ပေါ့နော်ထူးချိုးစားတာတွေအဲ့လိုရိုက်ချက်တွေပေါ့နော်အဲ့ဒါတွေလေကမ္ဘာမီဒီယာတွေမှာသတင်းဌာနတွေမှာလည်းတွေ့ရပါတယ်သူတို့လည်းဖော်ပြကြတယ်ပေါ့နော်ဆိုတော့ညီမဆိုရင်အထူးသဖြင့်အမျိုးသမီးဓာတ်ပုံသတင်းတောက်ကူညီအနေနဲ့ဒီလိုလုံခြုံရေးတပ်တွေစစ်တပ်တွေကဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့ခြားတွေကပေါ့နော်အဲ့လိုဓာတ်ပုံသတင်းတွေကိုရအောင်ဘယ်လိုယူလဲရှင်ဒီလိုစွန့်စားပြီးတော့ပေါ့နော်အဲ့ဒီတွေ့ကြုံလည်းပြောပြပါအောင်
မရှိလာတဲ့လောက်မှာဆိုရင်သူကဆန္ဒပြတဲ့ပုံစံကအဲ့လိုမျိုးလူတွေကလမ်းထဲမှာလမ်းနေတယ်မှာအဲ့လိုမျိုးdefense တွေလုပ်ပြီးတော့အဲ့လိုမျိုး defense line နေနေပေါ့တဲအိတ်တွေကပြီးတော့လမ်းနေမှာပိတ်ပြီးတော့ပြီးတော့အဲ့ဒီရဲ့နောက်မှာမှဆန္ဒပြတဲ့လူတွေရှိတယ်ပြီးွားရင်အဲ့ဒီတဲအိတ်တွေရဲ့အနောက်ကရမှာလို့ defense line 1 2 3အဲ့လိုမျိုးတွေထားထားတယ်ပေါ့နော်အဲကျွန်တော်ကကြတော့အဲ့လိုမျိုးတပ်ပုံရိုက်တော့ကြတော့ကိုကဒီအရင်လဲချိန်မှာလဲဟိုတော့နေလို့လည်းမရဘူးတို့တနေသူတို့ဘက်ကနေပြီးတော့ဖြိုခွဲတဲ့အခါကျရင်ကိုယ့်စီကိုတန်းရောက်လာနိုင်တာလည်းဖြစ်နိုင်တော့ကြတော့ကိုကအဲ့လိုတောင်းတောင်းမှနေပြီးတော့အဲ့လိုစောင့်နေတယ်အဲ့ဒီအချိန်မှာကိုကအရှိရလူတွေပြီးလာတဲ့ဟာကိုလည်းရိုက်တယ်ပြီးရင်ဖြစ်နိုင်တဲ့အနေဆိုရင်မြင်ရတယ်ဆိုရင်သူတို့ပြစ်တဲ့ဟာတွေဘာတွေကိုလည်းလမ်းပြီးတော့ရိုက်တယ်ပေါ့နော်ဒီလိုမျိုးပေါ့ပြီးသွားတယ်ဆိုရင်တော့ကျွန်တော်လည်းသူတို့နဲ့အတူတူပြေးရတယ်ဘာလို့လဲဆိုတော့ကိုကမပြေးဘူးဆိုရင်ကိုကိုလည်းဖမ်းသွားမှာဆိုတော့လေ
ညီမဆိုလို့ရှိရင်ဒီလောက်ကိုအချမ်းဖက်ဖိနှိပ်ပြီးဖြိုခွဲနေတဲ့ဟာတော်တော်လေးအန်ဒီရယ်လည်းများတယ်အသက်အန်ဒီရယ်လည်းစွန့်စားရတဲ့အခါမှာအမျိုးသမီးဒီဓာတ်ပုံသတင်းတောက်အနေနဲ့ဒီလိုစွန့်စားပြီးယူရတာပေါ့နော်ကိုအမျိုးသမီးဖြစ်တဲ့အတွက်ဒီအားသာချက်အားနည်းချက်တွေရောဘယ်လိုရှိ
အကောင့်ဘက်ကနေပဲစပြောရမယ်ဆိုရင်တော့ဒီပေါ့နော်အမ်ကိုကညီမဆိုရင်ကင်မရာနှလုံးလွယ်ထားတာဖြစ်တဲ့အတွက်ကြောင့်မလို့လေးရယ်ပေါ့နော်ပြီးရင်တစ်ခါလေအနောက်မှာ laptop ပါရင်ပါတယ်မပါဘူးဆိုရင်တခြားဟာတွေသုံးပလုံးစီးနေအောင်ပါတယ်ဆိုတော့တကယ်ပြီးတဲ့အချိန်မှာအဲ့ဒါတွေက weight ကိုအရန်ကိုလူကိုပြေးလို့မရအောင်စီးနေရပေါ့နော်အဲ့ဆိုတော့အဲ mice လောက်ကုန်တော့တကယ်တမ်းမှာသူတို့လုပ်တဲ့ protest မှာသူတို့ crackdown လုပ်တော့ပေါ့နော်ကျွန်တော်နောက်မှာတော်တော်နီးနေပြီပေါ့နော်။ဒါဆိုသူတို့ကြီးပြေးလာတာကြာအရင်မြန်တယ်ကွာ။ကိုရရကြတော့အဲ့လိုမျိုးမဟုတ်ဘူး။တိကျကျ train ကလည်းမဟုတ်ဘူး။ကင်မရာတွေလည်းပါနေတော့လေးပြီးတော့တော်တော်နဲ့မသွားနိုင်ဘူး။အဲ့ချိန်မှာအဲ့လိုမျိုးတိုင်းဆန္ဒပြနေတဲ့သူကိုနဲ့တူတူပြေးနေတဲ့သူကနေလာလာအမပေးပေးပေးဆိုပြီးတော့ကျွန်တော်ကင်မရာတစ်လုံးကိုအတင်းတောင်းပြီးတော့လာကျွန်တော်တည်ပြီးမယ်။ကျွန်တော်နဲ့တူတူပြေးမယ်ဆိုပြီးတော့အဲ့လိုမျိုးကိုလေးနေတာကိုသူပါထမ်းပြီးတော့ကိုနဲ့တူတူလိုက်ပြေးတာမျိုးအဲ့လိုမျိုးတွေရှိရပေါ့နော်ဟိုမကောင်းတာကကြတော့ဘယ်လိုလဲဆိုတော့ဟိုကျွန်တော်ခုနပြောတဲ့ defense line နေမှာဆိုရင်တော်တော်များများကတော်တော်များများကယောက်ျားလေးတွေပဲရှိရပေါ့နော်အဲသူတို့ကပြီးတော့အဲ့မှာကြွေးကြော်တန်နေအော်နေတယ်အော်နေရင်းနဲ့အဲ့လူတွေကလည်းမဆိုင်တဲ့လူတွေဆိုရင်အနောက်ကိုသွားပြီးပါပေါ့မိန်းကလေးတွေဆိုရင်အနောက်မှာနေပြီးပါပေါ့ဆိုတော့အဲ့ဒါကြီးကကြတော့နည်းနည်းလေးဟိုလိုယောက်ျားလေးနဲ့မိန်းကလေးနဲ့ရဲ့ဟိုလိုခွဲခြားဆက်ဆံမှုနည်းနည်းလေးများတယ်ပေါ့နော်တော်တော်လေးတိတ်တဘောမကြောက်ဘူးဘောနော်ဘာလို့ဆိုတော့မိန်းကလေးဖြစ်နေလို့ကျွန်တော်အရှင်းမနေလို့မရဘူးလားဗော
အဲ့တော့အခုဆိုရင်ဒီစစ်ကောင်စီကသတင်းသမားတွေကိုတော်တော်လေးဖိနှိပ်တဲ့နေရာမှာအင်ဂျီကိုလိုက်ပြီးတော့ဖမ်းဆီးတာလည်းရှိတယ်အခုညီမကိုယ်တိုင်လည်းလုံခြုံရေးရလည်းတော်တော်လေးစိုးရိမ်နေရတဲ့ခါရှိတဲ့ခါကြတော့အခုဒီစစ်ကောင်စီကဒီသတင်းတောက်တွေသတင်းသမားတွေကိုသူတို့ဖိနှိပ်နေတဲ့အချိန်ဘောနော်အဲ့ဒါဘယ်လောက်ထိဆိုးရွားနေလဲရှင်
တော့ဘလောက်ဒီဖိနှိပ်နေလဲဆိုရင်ကျွန်တော်တို့ခုနောက်ပိုင်းမှာကိုယ့်ကိုတင်းသမားလို့မထင်ရလောက်အောင်ကိုအဝေစားအစကင်မရာအစလုံးဝမထုတ်ဘဲနဲ့ကိုအပြင်ထွက်ပြီးတော့တင်းယူရတယ်ပေါ့နော်ဆိုတော့ပြီးသွားရင်ကိုကိုရိုင်းရလည်းဒီတနေရရမှာအချိန်ကြာကြီးမနေရဲဒါအဲ့လိုမျိုးစိတ်ထဲမှာကိုကအဲ့လိုမျိုးလန့်နေတာပေါ့လန့်နေရတာပေါ့နော်ဘယ်နည်းမျှကိုကိုလာဖမ်းလိုက်မလဲဆိုတဲ့အတွေးနဲ့ပေါ့
ဟိုအချင်းတောင်နေတဲ့မှာရောတင်းသမားတွေသူတို့ဖန်းစီထားတာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောညီမတို့ခါကြားလဲရှင
်ခါကြားလဲဆိုတော့အဲ့ဒီထဲမှာရောက်နေတယ်အခုရောက်နေတာဆိုရင်အယောက်80ကျော်ပေါ့နော်ရောက်နေတယ်ပေါ့နော်အဲ့ဒီထဲမှာတဝက်လောက်နေပါဦးသူတို့တရားစွဲထားတယ်ပေါ့နော်အဲပြီးွားရင်အဲ့ထဲမှာရောက်တဲ့ထဲမှာလည်းကျွန်တော်နဲ့အတူတူအဲအရန်ခင်တဲ့တငယ်ချင်းတယောက်လည်းပါတယ်ပေါ့နော်အဲ့တော့သူကလည်း credit ပြန်လွတ်လာသေးဘူးပြီးရင်အဲ့လိုယုံချင်းနေတယ်ပေါ့
ကိုယ်တိုင်လေသတင်းဟာယူနေတဲ့ခါကျတော့အာနာသိန်းတော်ကိုဒီဆန့်ကျင်တဲ့လှုပ်ရှားမှုကဘလောက်ချိန်ထိသွားနိုင်မလဲဒီသတင်းသမားတွေအနေနဲ့ရောအဲ့အတွက်ဟိုဘယ်လိုတွေပြင်ဆင်ထားလဲပေါ့
ကျွန်တော်အနေနဲ့ဆိုရင်တော့ကျွန်တော်ကတော့ နောက်ပိုင်းမှာဘာတွေဆက်ဖြစ်လာမလဲဆိုတာအရင်တော့သိတော့မသိပါမယ်လေဆက်ဖြစ်လာတဲ့ဒီအချိန်ဒီပေါ်မှာမူတည်ပြီးတော့ကိုကိုရိုင်းကသတင်းရရင်ရတယ်လို့ရအောင်လဲယူမယ်ဘာလို့ဆိုတော့ကိုကိုရိုင်းကလည်းသတင်းကတပုံကအပြင်မှာထွက်မရိုက်နေရဘူးဆိုအိမ်ထဲမှာနေရတယ်ဆိုရင်အဲ့လိုအချိန်ကြီးကြာလာတယ်ဆိုရင်သဘောမကျအောင်လေပြောရရင်သတင်းသမားဆိုတော့လေအမြဲတမ်းသတင်းကိုစားလောင်နေတာပေါ့နော်အဲ့လိုဆိုတော့ထွက်ရိုက်လို့ရပြီဆိုတာနဲ့ထွက်ရိုက်မှာပေါ့